မြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်လေးဘွဲ့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်ခြင်းအပြင်အစိုးရဘက်ကညဉ့်ညံရေးဆက်ဆက်ညှိနှိုင်းနေကြတဲ့သူတွေရဲ့ဖက်အဖွဲ့အစည်းတွေအမေရိကန်နဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေအပါအဝင်ပြင်ပကဘာနဲ့ဆက်ဆက်မှုလမ်းကြောင်းကိုဖျက်တောက်လိုက်တာဖြစ်တယ်လို့အမေရိကန်ထက်လွတ်တော်ဝါရင်အမတ်တူက Facebook ကုမ္ပဏီကိုအပြင်းထန်ဝေဖန်လိုက်ပါတယ်ဒီဖွဲ့လေးခုရဲ့ Facebook တွေကိုပိတ်လိုက်တာနဲ့ပတ်သက်ပြီးကုမ္ပဏီအကြီးအကဲ Mark Zuckerberg ကိုမေဂွန်လေးခုတည်းရဲ့မိထားတဲ့အထက်လွှတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာကို American ခြေစိုက်ကချင်မာမိတ်ဖွဲ့ကလည်းကြိုဆိုလိုက်ပါတယ်ဒီအကြောင်း Matt Engine နိုင်အပြည့်စုံတော့ပြမှာပ
ါ February 22ရက်နေ့ရက်စွဲနဲ့ကုမ္ပဏီ CEO Mark Zuckerberg ကိုပေးပို့ခဲ့တဲ့ American အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ဝါရင့် Democrat အထက်လွှတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာမှာတိုင်းနယ်လက်နက်ကိုင်လေးဘွဲဖြစ်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရခိုင်တပ်ဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းတပ်ဖွဲ့ TNLA စတာတွေရဲ့ Facebook အကောင့်တွေကိုပိတ်လိုက်တဲ့ကုမ္ပဏီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ Mark Zuckerberg အနေနဲ့ပြည့်ပြည့်စုံစုံဖြေရှင်းပေးဖို့ဖော်ပြထားပါတယ်။ဒါ့အပြင် Match လတည့်ရက်နေ့နောက်ဆုံးထားစာနဲ့ရေးသားတုံ့ပြန်ဖို့လည်း Mark Zuckerberg ကို Massachusetts ပြည်နယ် Democrat အထက်လွှတ်တော်အမတ် Markey ကတောင်းဆိုထားပါတယ်။အခုလိုအထက်လွှတ်တော်အမတ် Markey က Facebook ကိုပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာကိုကြိုဆိုကြောင်း American ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOE ကိုပြောပါတယ
်။သတ်တော်ကိုကျွန်တော်စာရေးဖြစ်ပါတယ်။ Facebook နဲ့ပတ်သက်ပြီးမှ supervise လုပ်နေရတယ်။ Committee ကလွှတ်တော်အမတ်တွေပေါ့နော်။လိုပိတ်တဲ့အရာကကျွန်တော်ကချင် Facebook မှာ page တချို့ဟာရေးနောက်အဖွဲ့လေးဖွဲ့နဲ့ပတ်သက်တဲ့ဆိုမှပိတ်ခဲ့တာကိုကျွန်တော်ကဒီဟာဘယ်လိုမျိုးစံနှုန်းစံထားနဲ့ပေးတဲ့အကြောင်းသိချင်ပါတယ်လို့ကျွန်တော်စာပို့တယ်။ Facebook ရေးတဲ့အထက်မှာ Dangerous Organization ဆိုတာဒီစိုးရိမ်ရတဲ့အဖွဲ့အစည်းပေါ့နော်။နာမည်ရောတတ်ထားတဲ့အပေါ်မှာဘယ်ဟာကိုကြည့်ပြီးမှသူတို့ဒီစာနှုန်းကိုယူပြီးမှရေးလဲဆိုတော့ကျွန်တော်အဲ့ဒါတွေလေးဖြစ်ပါတယ်။ခုက Senator Markey ကနေပြီးတော့ဒီစာပြန်ထုတ်လို့ဆိုတော့အကျိုးဆိုးပါတယ်ခင်ဗျ
။အထက်လွှတ်တော်အမတ် Markey ရဲ့စာမှာအဓိကမေးထားတဲ့မေးခွန်းလေးခုကတော့KIA AA MNDAA TNLA စတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကို Facebook အနေနဲ့ဘာကြောင့်အကြမ်းဖက်အဖွဲ့လို့သတ်မှတ်တယ်လဲလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကိုတော့ဘာကြောင့်အကြမ်းဖက်အဖွဲ့လို့မသတ်မှတ်ရတာလဲအဲ့ဒီလိုတိုင်းနာလက်နက်ကိုင်၄ဘွဲ့ကိုပဲခွဲခြားပြီးအကြမ်းဖက်အဖွဲ့လို့သတ်မှတ်တာဟာမြန်မာနိုင်ငံရဲ့ပြည်တွင်းစစ်မှာမြန်မာအစိုးရဘက်က Facebook ကထောက်ခံတဲ့သဘောလားဒီလေးဘွဲ့ရဲ့အကောင့်တွေကိုပိတ်ပင်မှုဘသူကအဓိကဆုံးဖြတ်တယ်လဲ။နောက်ကုမ္ပဏီတွင်းဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်မှာဘသူပါဝင်တယ်လဲစတာတွေကိုအထက်လွှတ်တော်အမတ် Edward Markey ကမေးထားပြီးတရင်တပတ်အတွင်းစာနဲ့ပြန်ပြီးဖြေကြားဖို့ Mark Zuckerberg ကိုတောင်းဆိုထားပါတယ်။ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA လို့အဖွဲ့အစည်းဟာအကြမ်းဖက်အဖွဲ့မဟုတ်ပဲနိုင်ငံတကာနဲ့ဆက်ဆံလှုပ်ရှားနေတဲ့တိုင်းနာလက်နက်ကိုင်အဖွဲ့ဖြစ်ကြောင်းအခုလိုပြောပါတယ်။
KIA ကဒိန်ဂျာစ်အော်ဂနိုက်ဇေးရှင်းဆိုအန်ဒီယူရဲ့အဖွဲ့အစည်းဆိုတာမဟုတ်ပါဘူးကြာဒီမဟုတ်လို့ပဲနိုင်ငံတကာနဲ့ဆက်ဆံနေတဲ့အဖွဲ့အစည်းဖြစ်နေတာပါတချို့ဟာတွေကတကယ်ကိုကချင်နဲ့ပတ်သက်ပြီးမှပဲရေးရကချင်စာနဲ့ပဲရေးတဲ့အထက်မှာကချင်တိုင်းရင်းသားတွေဘယ်နဲ့ဥပဒေရောက်ပါဝင်လဲပေါ့နော်ဒီ decision making process မှာကျွန်တော်တို့တိကျတိလောက်ပါဝင်မှုတောင်မရှိလို့ကျွန်တော်ကဒီဘူးရအားဖြင့်ချိန်ထားတာအဆင့်အလောက်ရှိပါတယ်အဲ့ဒါက Facebook နဲ့အများကြီးပတ်သက်လာပြီ Facebook ကလုံးဝကြီးလက်လက်တုံးပြူခံလာတော့မအစိုးရနေပြီးတော့တိုက်တွန်းမှုရှိလို့လုပ်သလားဆိုတော့ကျွန်တော်မေးခွန်းဖြစ်လာတာပေါ့နော
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အဲ့ဒီ Facebook တွေမှာပုံမှန်ဘာတွေတင်ပြနေကြတာလဲရှင
်နိုင်ငံကြီးနဲ့အများကြီးပတ်သက်မှုမရှိပါဘူးဗျဥမာကျွန်တော်ကချင်ပြည်နယ်မှာဆိုရင်အစိုးရအုပ်ချုပ်တဲ့နေရာရှိတယ်မျိုး KIA အဖွဲ့အစည်းကနေပြီးတော့အုပ်ချုပ်တဲ့နေရာဆိုတာရှိပါတယ် KIA အုပ်ချုပ်တဲ့နေရာရဲ့တည်ဆောက်ဘူးမှမသိဘူးဒုက္ခတဲ့ဆိုရင်တဝက်ကျော်လောက်က KIA ကိုအုပ်ချုပ်တဲ့နေရာတွေမှာရှိပါတယ်ဒီအုပ်ချုပ်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခတဲ့အကြောင်းကိုယ့်ရဲ့ဆွေမျိုးသားချင်းတဲ့အကြောင်းဆိုရင်ဒီပေါ်ဒီတချို့ကချင်း KIA ကိုလည်းပတ်သက်တယ်ဆိုရင် Facebook အကောင့်အနေနဲ့ကျွန်တော်တည်ခွင့်ရတာပါအဲ့လို့ဆိုတော့ဒီလိုပိတ်ရချင်းကတကယ်ဆိုရင်မြန်မာစစ်တပ်ကိုစစ်ရာဇွဲနဲ့ပတ်သက်ပြီးမှရင်းနှီး Facebook ကနေပြီးတော့အမုန်းပွားမှုတွေပတ်သက်ပြီးမှပိတ်ခဲ့လို့ပဲအခုကတော့ဒီတံပြန်လုတ်တာပေါ့နော်အဲ့လိုတံပြန်လုတ်တဲ့သဘောတဘာဝအကြောင်းပဲလုတ်တယ်လို့ကျွန်တော်ကယူဆပါတယ
်အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့အစီရင်ခံစာမှာမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့အကောင့်တွေကို Facebook ကတိတန့်ခွဲခြားပိတ်ပင်ခဲ့ပေမယ့်မြန်မာစစ်တပ်နဲ့သူ့ရဲ့မဟာမိတ်လက်နက်ကိုင်အုပ်စုတွေရဲ့အကောင့်တွေကိုတော့ဆက်ပြီးအသုံးပြုနေတာကို Facebook ကပိတ်ပင်နိုင်ခြင်းမရှိတာဟာနီးလမ်းမကြတယ်လို့စိုးရိမ်မကင်းဖြစ်မိကြောင်းလည်းဖော်ပြထားပါတယ် မြန်မာနိုင်ငံလက်နက်ကိုင်ပဋိပက္ခတွေမှာဖိနှိပ်ရက်ဆက်မှုတွေကိုကျူးလွန်ဖို့ထောက်ခံခဲ့တဲ့အမုန်းတရားပွားစေတဲ့စကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးပမ်းခဲ့တာကိုသူ့အနေနဲ့အသိမှတ်ပြုပေမဲ့ဒီလက်နက်ကိုင်လေးဘွဲ့ရဲ့အကောင့်စာမျက်နှာတွေကို Facebook ကနေပိတ်ပင်လိုက်တာဟာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးကြိုးပမ်းမှုကိုဟန်တားရာရောက်တယ်လို့လည်းအထက်လွှတ်တော်အမတ်မာကီးကပြောပါတယ်အထက်လွှတ်တော်အမတ်မာကီးဟာအမေရိကန်ပြည်ထောင်စုမှာ Facebook အပါအဝင် Social Media တွေရဲ့အခန်းကဏ္ဍကိုစောင့်ကြည့်ပြီး Online ပေါ်မှာကိုယ်ရေးကိုယ်တိုင်အချက်လက်တွေကာကွယ်တဲ့ဥပဒေထပ်ပြီးတိုးချဲ့ဖို့လွှတ်တော်မှာဥဆောင်လှုပ်ရှားနေသူလည်းဖြစ်ပါတယ်